တ်တရာသူမှလူငယ်တွေယုံကြည်နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေကို RFI ရဲ့နှစ်ဆက်ပြအာမန်စီစဉ်ကနေပြန်ဆက်ပေးပါလေ
။အခုဒီကားနဲ့အတွင်းမှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူလူထုရဲ့ mobile phone သုံးမှုဟာတရားရဂိုင်းနှုံးကျော်သွားပါပြီ။ထက်မြခြင်းအပြင်စင်တယောက်မှတလုံးမကတောင်ရှိတယ်လို့ပြောလို့ရပါတယ်။ဒီ mobile phone ကိုသုံးခြင်းအပြင်စီးပွားရေးဘက်ပညာရေးဘက်မှာထိထိရောက်ရောက်တိုးတက်နိုင်အောင်လို့အဲ့ဒီလိုသုံးနည်းသုံးဟန်နေပြည်သူတွေကြားထဲမှာပညာပေးဖို့နောက်ပြီးတော့သုံးပြီးတော့ပြည်သူတွေရဲ့စီးပွားရေးအဘက်မှာတောက်တင်းလာဖို့ဆိုတဲ့အစီအစဉ်တွေလည်းကျွန်တော်တို့စပြီးချပါတယ်ဒီစီမံကိန်းတွေကိုလည်းစပြီးတော့ကောင်းတဲ့ပုံမှာဖြစ်ပါတယ
်ဒီကနေ့ကြုံတွေ့နေရတဲ့ကက်ယောဂါကာလမှာနေထိုင်မှုပုံစံတွေပြောင်းသွားပြီမို့အင်တာနက်အွန်လိုင်းတွေကိုအားထားပြီးတော့ပညာရှာဖွေတာဘဟုတုတာစုဆောင်တာတွေအပြင်စီးပွားရေးလောက်ကင်နိုင်ဖို့အစိုးရဘက်ကစီမံကိန်းတွေချပြီးတော့လှုပ်ဆောင်တော့မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောသွားတာပ
ါ
ဒါပေမဲ့မြန်မာနိုင်ငံမှာအင်တာနက်လိုင်းကောင်းကောင်းမရလို့တကဘာလုံးခံစားနေရတဲ့ကဘာကက်ယောဂါရဲ့သတင်းအချက်အလက်တွေကိုတော့အချိန်နဲ့တပြေးညီမသိနိုင်တဲ့နေရာတွေရှိနေတော့ဆိုတာကဘလို့မှညင်လို့မရပါဘူးအင်တာနက်လိုင်းမရတဲ့နေရာလို့ပြောရင်စစ်မှတ်တွေဖြစ်ပွားပြီးတော့မငိမ့်ချမ်းမငိမ့်သက်တဲ့ရခိုင်နဲ့ချင်းပြည်နယ်ကိုပဲပြင်းပြင်းကြမှာပါဒါပေမဲ့တိုက်ပွဲတွေလည်းမရှိတဲ့ကချင်ပြည်နယ်ပူတာဟုတ်ခရိုင်နောက်မိုးမြို့မှာအင်တာနက်အခုအချိန်ထိမရသေးတာကြောင့်မြန်နှုံးမြင့်အင်တာနက်တွေဖွင့်ပေးဖို့လူငယ်တွေကတောင်းဆိုနေကြပါတယ
်နောက်မိုးမြို့လေးမှာဆိုရင်တာဝါတိုင်တတိုင်လေးပဲရှိပါတယ်ဒီတာဝါတိုင်တတိုင်လေးပဲဒီမြို့နဲ့အနီးနားပတ်ဝန်းကျင်ຕ້ອງລີຍໄວລောက်ດາລາຍຍາບາໄດ
້ລາຍບໍ່ໃຫ້ນ້ອງລີກາສະຫຼັບຊີຢາຊີອັນນຶງກຣາມມາສະຫຼັບຊີຢາລີຊີອັນນິອິມິນາລາຍາ
ດາກອິນເຕີເນັດຊີຍອອນລາຍກໍນີ້ສາລີຕິນລູຍາບາໄດ້အင်္ဂလိပ်ဂရမ်မာတွေသင်လို့ရတယ်ဘာသာစကားမျိုးစုံသင်လို့ရတယ်ကိုရီးယားဘာသာတို့ဘာလို့ပေါ့အခုကျကျွန်မတို့စီမှာအင်တာနက်မရှိလို့ဘာမှသင်ကြားခွင့်မရပါဘူးရှင်ဘူဒါအိုမှာ
4G မလို့နာငယ
်ဘူဒါအိုမှာ 4G ရတယ်ကျွန်တော်တို့က 2G ပဲမေးတယ်ဆိုတော့ဒါလေးပဲကျွန်တော်တို့ကတပါဝနဲ့အခြေအနေတွေဟာခွေးခြားစစ်ဆန်နေပါလားလို့ကျွန်တော်တို့တွေးမိပါတယ
်နောက်မွန်မြို့ဟာမြန်မာနိုင်ငံရဲ့ထူးခြားလှပါတဲ့ခါကာဘူရာစီရေခဲတောင်ရှိတဲ့မြို့နယ်လေးဖြစ်ပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်ကုံစည်းနှုံကြီးတလို့ပညာရေးကျန်းမာရေးကဏ္ဍတွေမှာလည်းနောက်ကျကြံခဲ့တဲ့မြို့လေးပါအခုတော့ဒီမြို့မှာအင်တာနက်လိုင်းသုံးလို့မရတဲ့ CDMA လို့ခေါ်တဲ့ကန်ယူရန်ဖုန်းတွေကိုပဲအဓိကထားသုံးနေရတယ်လို့နောင်မွန်ဒေတာခန်လူငယ်တအုပ်ဖြစ်တဲ့ဘီဆက်ကြောင်လင်းကပြောပါတယ
်ကျွန်တော်တို့ဒေတာဒီအင်တာနက်လိုင်းဖြတ်တော့ခံထားရတာလေးမဟုတ်ဘူးယနေ့ချိန်ထိမပေးသေးတာပါဆိုတော့ယခုအချိန်ထိကျွန်တော်တို့ဟိုးအရင်ခက်ကသုံးတဲ့ CDMA ကိုပဲအားကိုးနေရတုံးဖြစ်တယ
်အခုလိုကက်ယောဂါကာလမှာဗိုင်းရပ်စ်နဲ့ပတ်သက်လို့နောက်ဆုံးသတင်းတွေကိုအင်တာနက်အွန်လိုင်းတွေကနေရယူနေကြသလိုတယောက်နဲ့တယောက်ခက်ကွာကွာနေရတာမို့အွန်လိုင်းကနေပဲတွေ့ဆုံဆွေးနွေးပြောဆိုနေကြရတာပါဒါပေမဲ့နောင်မုံကဒေတာခန်တွေအတွက်တော့အင်တာနက်မရတာကြောင့်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းတွေရဖို့ခက်ခဲနေပါတယ်
ကျန်းမာရေးကအထက်ကိုစဒီစီလမ်းဒင်း
ချာကျန်းမာရေးကိုဘယ်လိုပဲယူဆရမလဲကိုဗစ် -19 မကူအောင်ဘယ်လိုသတိထားသင့်နေဆိုတာမျိုးဘယ်လိုလုပ်ရမလဲဆိုတာဘာမှသိချာမသိပါဘူးရှင
်ထန်းတဲ့ပရိဒခရဲ့ရှီရမ်တဲ့ယထာအင်တရင်းတဲ့ဒူမဂျီနာကဒူဒီရှေအထာဒီခါရှင်မဆိုင်အ
ခုကအတန်ရယ်စွန့်ရတာကိုနာဗိုင်းရပ်စ်ကအခုစွန့်ရင်မဂျီနာထိတောင်ရောက်နေတယ်လို့ကြားရပါတယ်ဒါပေမဲ့တိတိကျကျဘာသတင်းမှမရပါဘူးကျွန်တော်တို့လည်းအရန်ပူရင်စွန့်ရင်ပဲတယ်လီဖုန်းလည်းမရှိအင်တာနက်လည်းမရှိတော့ဘလောက်ကြောက်စရာကောင်းလဲဆိုတာသိချာမသိပါဘူ
း
အနံကိုဗစ်ယောဂါမင်းနဲ့အရာ
ဆိုရကဘာတွေလုပ်ပေးနေတယ်လဲဆိုတာအင်တာနက်မရှိတော့ဘာမှသိချာမသိရပါဘူ
းရှင်မြန်မာနိုင်ငံမှာအင်တာနက်ကောင်းကောင်းမရတာနောင်မွန်တနေရာထဲတော့မဟုတ်ပါဘူးတမတော်နဲ့ရခိုင်တပ်တော်အေတို့ကြားတိုက်ပွဲတွေနဲ့လုံခြုံရေးအကြောင်းပြပြီးတော့ရခိုင်နဲ့ချင်းပြည်နယ်မှာဆိုရင်လေကမ္ဘာစံချိန်တင်အောင်တစ်နှစ်ကျော်ကြာအင်တာနက်ဖြတ်တောက်ထားခဲ့တာပါဒါပေမဲ့ပြည်တွင်းပြည်ပအတိုင်းဝိုင်းကပြန်ဖွင့်ပေးဖို့တော်တော်ညံအောင်တောင်းဆိုခဲ့တာကြောင့်နောက်ပိုင်းမှာတော့ပြန်ဖွင့်ပေးခဲ့ပြီမဲ့လေလိုင်းအလွန်ညံ့ပြင်ပြီးတော့သုံးဆွဲရခတ်တဲ့တူးကြီးစနစ်ကိုပဲပြန်ဖွင့်ပေးခဲ့ပါတယ်။အင်တာနက်ပြန်ဖွင့်ပေးရေးလှုပ်ရှားတဲ့လူငယ်တွေကိုလည်းပုံမှန်တွေမျိုးစုံတက်အမှုဖွင့်ခဲ့တာဒီကနေ့အထိအမှုရင်ဆိုင်နေရဆဲဖြစ်တယ်လို့ထောင်ကျသွားတဲ့သူတွေလည်းရှိပါတယ်။ရခိုင်နဲ့ချင်းတို့လိုနေရာဒေသတွေမှာရောနောင်မွန်လိုနေရာမျိုးမှာရောအင်တာနက်လိုင်းကောင်းကောင်းရမရဆိုတာကအစိုးရရဲ့သဘောထားပေါ်မှာပဲမှုတည်နေတာပါ။နောင်မွန်မှာဘာကြောင့်အင်တာနက်ပိတ်ထားတယ်လဲဆိုတာသိနိုင်ဖို့ကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေကို RFI ကမေးမြန်းဖို့စူးစမ်းခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။အစိုးရပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးစွေကတော့ င်တာနက်ပိတ်ထားတဲ့ဒေသတွေကိုစီစစ်သုံးသပ်ပြီးတော့ဖွင့်ပေးသင့်တယ်လို့ပြန်ဖွင့်ပေးထားတယ်လို့ RFA ကိုပြောထားပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုအညွန်ကိန်းဟာအခုနှစ်မှာပြီးခဲ့တဲ့နှစ်ထပ်5ဆင့်အထိကျသွားပါတယ်။ကမ္ဘာအင်တာနက်လွတ်လပ်မှုမရှိသောနိုင်ငံတွေစည်ရင်းထဲမှာပဲရှိနေသေးတယ်လို့ American အခြေစိုက် Freedom House အဖွဲ့ရဲ့ထောက်ပြတဲ့သုတေသနအစီရင်ခံစာမှာဖော်ပြထားတာပါ။အိမ်နီးချင်းအာရှနိုင်ငံတွေဖြစ်တဲ့ထိုင်း၊မလေးရှား၊ကမ္ဘောဒီးယား၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းမြန်မာနိုင်ငံနဲ့အတူအင်တာနက်လွတ်လပ်မှုအညွန်ကိန်းကျဆင်းပေမဲ့မြန်မာနိုင်ငံကတော့ဒီနှစ်မှာ5ဆင့်အထိဆိုးဆိုးဝါးဝါးကျဆင်းသွားတာဖြစ်ပါတယ်ခင်ဗျာ။